BIMSTEC အဖွဲ့ရဲ့လုပ်ငန်းလည်ပတ်မှုအသုံးစရိတ်တိုးမြင့်မှုအတွက်အိန္ဒိယနိုင်ငံကဒေါ်လာ100,000,000ထောက်ပံ့မယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီကဒီကနေ့ကြေညာပါတယ်
။ဘာရတ်စัจချီဝါလိုက်ကေအော်ပရေရှင်နယ်ဘတ်ဂျက်ကိုဘဒါနေကေလီယေ1,000,000ဒေါ်လာကီ
BIMSTEC အတွင်းမှုယုံလုပ်ငန်းလည်ပတ်စရိတ်တိုးမြင့်မှုအတွက်အိန္ဒိယနိုင်ငံကအမေရိကန်ဒေါ်လာ100,000,000ထောက်ပံ့မှာမယ်။ကျွန်တော်တို့ကြောင်းမှာကုန်သွယ်မှုတိုးမြင့်နိုင်ရေး BIMSTEC လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်အကောင့်တွေပေါ်မှုအပိုင်းမှာခက်မြန်မြန်တိုးတက်မှုရဖို့အရေးကြီးပါတယ်လို့ဝန်ကြီးချုပ်မိုဒီကပြောပါတယ်။မြန်မာနိုင်ငံအပါအဝင်အဖွဲ့ဝင်9နိုင်ငံရှိတဲ့ဘင်္ဂလားပင်လယ်ော်ဒေသနိုင်ငံများဤပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှု BIMSTEC အဖွဲ့အစည်းအဝေးကိုလက်ရှိလက်ကျဥက္ကဋ္ဌသီရိလင်္ကာနိုင်ငံကအိန္ဒိယအဖြစ်ကိုလွန်ဘိုမြို့တော်မှာ3ရက်ကြာလက်ခံကျင်းပခဲ့တာဖြစ်ပြီးစစ်ကောင်စီကနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်းကအွန်လိုင်းကတဆင့်ပါဝင်တက်ရောက်ပါတယ်။စစ်ကောင်စီကိုဒီစီဝေးမဖိတ်ဖို့မြန်မာနဲ့အိန္ဒိယအရက်ဖက်အဖွဲ့တွေကတောင်းဆိုခဲ့ကြပေမဲ့လည်းမအောင်မြင်ခဲ့ပါဘူးဒီကနေ့စီဝေးအဆုံးသတ်ထုတ်ပြန်တဲ့ပူးတွဲကြေညာချက်ထဲမှာအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံမှာဆ ਿਆ နာသီးမှုနောက်ဆက်တွဲဖြစ်ပေါ်နေတဲ့နိုင်ငံရေးအကျပ်တွေနဲ့ပတ်သက်လို့ဘာမှထည့်သွင်းပြောဆိုထားတာမတွေ့ရပါဘူးဇီးရမွေတည်မှုတဘာဝဘေးရန်ဥရုယာတီပြောင်းလဲမှုကတ်ရောဂါတွေနဲ့နိုင်ငံဖြတ်ကျော်ရာဇဝတ်မှုကင်းတွေကိုတိုက်ဖျက်ရေးအဖွဲ့ဝင်နိုင်ငံတွေပူပေါင်းလို့ဆောင်သွားကြမယ်လို့ကြေညာချက်ထဲမှာပြောထားတဲ့အကြောင်း AP သတင်းမှာရေးထားပါတယ်ဒီစီဝေးပြည်တော်နောက် BIMSTEC လက်ကျဥက္ကဋ္ဌကတော့ထိုင်းနိုင်ငံဖြစ်ပါတယ်ခင်ဗျာ